့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။COVID-19 ကာယရောဂါအခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြတဲ့ Daily Life အစီအစဉ်များမှာစနေနေ့ညစနေကအစီအစဉ်ကိုစာထုတ်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။အတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ငင်းငယ်လှူရှားသူစိုင်းနုပန်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ကျွန်တော်ကသားညူပါ။ဆောင်းကားတို့အတန်ဖွဲ့အနေနဲ့ကဒီ၄နှစ်တွင်းအဲ့ဒီအစူအလက်ထက်မှာလူလက်စွာပြောဆိုခွင့်လူလက်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့အခြေအနေတွေကိုနှစ်ချုပ်တင်ပြထားတာရှိပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာကျွန်တော်တွေ့ရတာကအရေးယူမှုတွေတော်များများတွေ့ရပါတယ်အဲ့တော့အခု NLD အစူအလက်ထက်မှာဒီလူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူတဲ့ပုံစံတွေမှာဘယ်လိုပုံမှန်တွေနဲ့အဓိကထားပြီးတော့ဘယ်လိုဥပဒေနဲ့အရေးယူတာများပါလဲကိုဆောင်ကအဲ့ဒါလေးအရင်ဖြည့်ပြီးပါခင်ဗျာ
ဒီကျွန်တော်၄နှစ်အတွင်းပေါ့၄နှစ်ဆိုတာကဒီအစိုးရစခဲ့တဲ့2016ခုနှစ်ဧပြီလ1ရက်နေ့နေပြီးတော့အခု2020ခုနှစ်မတ်လ30ရက်နေ့အထိကျွန်တော်တို့အကြမ်းပြင်တွက်ထားတာပေါ့နော်ဆိုတော့အဲ့၄နှစ်အတွင်းမှာအစိုးရကနေပြီးတော့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုကန့်သက်ချိုးဖောက်ပြီးတော့တရားဆွဲဆိုခဲ့တဲ့အမှုပေါင်းက900ကျော်ရှိပြီးတော့လူပုဂ္ဂိုလ် 1000 ကျော်ဟာအမှုရင်ဆိုင်ခဲ့ရတာရှိတယ်အဲ့ဒီထက်မှမှဒီအစိုးရအတုံးအများဆုံးပေါ့နော်ဒီအတုံးအများဆုံးဥပဒေကတော့ဒီဆက်တွေဥပဒေဖြစ်တယ်ပေါ့နော်ဆက်တွေဥပဒေနောက်ပိုင်းမှာမှဒီနောက်ဆုံး၄နှစ်မြောက်မှာပေါ့နော်စတုထနှစ်မှာမှဒီအစိုးရတို့ကတက်မတော်ဘက်ကောမြင်းမြင်းဆင်းဆင်းတုံးလာတဲ့ပုံမှာနှစ်ခုရှိပါအဲ့ဒါက905ကကြီးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဖြစ်ပါဆိုတော့ဒီအဲ့နောက်ဆုံးစတုထနှစ်အပိုင်းမှာဒီ905ကကြီးနဲ့ရှင်းမှုရှိတာတွေ့တယ်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရှင်းမှုရှိတာတွေ့တယ်ပေါ့ဆိုတော့ဒါဒီနှစ်ခုကတော့ဒီနောက်ပိုင်းနှစ်မှာမှအတုံးအများဆုံးပုံမှန်တစ်ခုအနေနဲ့ထပ်တက်လာတာဖြစ်တယ်ပေါ့ဆိုတော့အခြားသောနီလန်းအနေနဲ့လည်းဒီတရားဆွဲဆိုတဲ့ကိစ္စတွေအများကြီးရှိတာကိုလည်းကျွန်တော်တို့ကတွေ့ရပါတယ်ဗျာဟုတ
်ခင်ဗျာအခြားသောနီလန်းဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျာတခြားပုံမှန်တွေနဲ့လား
ဟုတ်ပါတယ်ဗျာအခြားသောပုံမှန်တွေဆိုတာကအထူးသဖြင့်တော့ဒီ905ကကြီးတင်မဟုတ်ခါခွေးလည်းတုံးနေအဲပို့ထူးကြလာတာကဒီရာဇတ်ကြီးဥပဒေပုံမှန် 124 ကကြီးပေါ့နော်သူကတော့နိုင်ငံတော်အကြီးအကဲပြည့်စုံမှုပါပဲဆိုတော့ဒါမဲ့ဆိုတာသူကအောင်နိုင်ငံကဒီတတက်တကျွန်းထီချလို့ရတာမျိုးတွေနဲ့တုံးလာတယ်ပေါ့နော
် NLD အစိုးရလက်ထက်မှာဥပဒေတွေကိုပြင်ဆင်တာမျိုးတွေငြိမ်းစုစည်းဥပဒေကိုပြင်ဆင်တာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ချက်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ဘလောက်များအထောက်ပံ့ဖြစ်စေခဲ့လဲခင်ဗျာ
ငြိမ်းစုစည်းဥပဒေမှာဆိုရင်တော့ဒီပြစ်ဒဏ်တွေ short ပေါ်လိုက်တာကျွန်တော်ပြောတဲ့အဲခြံနှက်ပြရတဲ့ကိစ္စကိုဟိုဟိုပါပေါ့ဟိုကွန်ပျူတာတောင်းတာရတာမျိုးမဟုတ်ဘဲနဲ့အကြောင်းကြားယူနေအဆင်ပြေသွားအောင်လုပ်ခဲ့တာဒါမျိုးတွေကတော့ကောင်းတဲ့လက္ခဏာလို့အကြံပြန်ပြောလို့ရတယ်သူတို့လည်းပဲတကယ့်မြေပြင်အခြေအနေမှာဆန္ဒပြဖို့အတွက်ကျွန်တော်တို့အတိအပြည့်အကြောင်းကြားခဲ့တော့လေညှင်းပယ်ခံရပြီးတော့တရားစွဲခံရတဲ့ဒီအဲဗဟန်းမျိုးတွေကဒီ activist ပေါ့နော်တက်ကြလူချသူ18ယောက်ရဲ့အမှုလေလောလလက်ပြီးထားတာရှိရပေါ့အဲ့တော့ဒါဥရရဲ့အာဏာချက်တွေပေါ့အဲ့တော့ပြင်ဆင်ပြီးရဲ့နောက်ပိုင်းမှာကိုပဲဒီငိမ့်စုစီဥရမှာဒီဆန္ဒလူရဲ့ဒီလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုပြန်ကန့်တက်လို့ရတဲ့အခြေအနေကိုဒီအာဏာပိုင်ပြန်ပေးထားတဲ့အပိုင်းကိုတွေ့ရတယ်ပေါ့အဲ့ဒါကတော့ဒီဖွင့်လင်းပြောမယ်ဆိုရင်ငိမ့်စုစီဥပဒေပုံမှန်တစ်ဆယ်တတ်လင်းကျိမ့်မှာပေါ့နော်ဒီတက်ဆိုင်ရာဟိုဒီ data ဆိုင်ရာအာဏာပိုင်တွေကိုဒီလိုဒီငိမ့်စုစီနဲ့ပတ်သက်ပြီးခွင့်ပြုချက်လာတင်တာအကြောင်းကြားတာတွေပုံမှန်ငင်းဆန်ခွင့်ပြန်ပေးထားတာဟိုကျွန်တော်တို့ကတွေ့ရတယ်ပေါ့ဒါကတော့အာဏာချက်တွေပေါ့အဲ့တော့ဒါမျိုးတွေပြင်မှုလို့ထက်လို့အပ်တယ်နောက်တစ်ခုကကျတော့နိုင်ရလုံဆိုတာကတော့သူ့ရဲ့ယူရချက်ကဟိုနိုင်ရလုံကဒီလူလူကိုနောက်ရောင်ခံလိုက်တဲ့ကိစ္စတွေအဲ SV လို့ဆရာပါတို့ကဒီနိုင်ငံကိစ္စရဲ့ဒီမှာတပ်ပုံတွေအတင်းလာရိုက်လူတွေမှတ်ဗါရီပြောလဲ report လုပ်တဲ့ကိစ္စတွေပေါ်မှာဒီဟိုပြန် cover ဖြစ်အောင်ရှင်းစေခဲ့တဲ့ဥပဒေလို့ကျွန်တော်တို့ကနားလည်ပါတယ်သူတို့လည်းပဲတကယ့်အခြေအနေမှာအဲ့ဒီသူတို့ဥပဒေရဲ့မူလယူရချက်ကိုဟိုတကယ့်ယူရချက်ကိုဟိုထိရောက်မနေဘဲနဲ့အခြားဒီမကောင်းတဲ့နီလန်တစ်ခုဖြစ်တဲ့ပုံမှန်၈စာလုံးကနေပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်လို့နောက်တစ်ခုကဒီဝန်ကြီးချုပ်တို့အဲ့လိုမျိုးအရှင်းမြင့်အရာရှိတွေနိုင်ငံရဲ့အရှင်းမြင့်အရာရှိတွေနိုင်ငံအကြီးအကဲတွေကိုဝေဖန်ပြောဆိုတဲ့နေရာမှာ
ဟိုကျွန်တော်ပြောရဲဟိုဖန်စီအရေးကြီးပေါ်အတွက်အသုံးချတဲ့ပုံမှာတစ်ခုအနေနဲ့နာမည်ကြီးလာတာဖြစ်ပါတယ်ဗျ။ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်လဲမေးချင်ပါတယ်ခင်ဗျာမတ်ဆိုင်နုပန်ကကိုယ်တိုင်ကလည်းအရေးယူခံခဲ့ရတယ်ဒီအချိန်မှာအခုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်အဲ့ဒီအစိုးရလက်ထက်မှာအရင်အချိန်ထက်ဆိုင်အထူးဖြစ်ကချင်ပြည်နယ်ကချင်ပြည်နယ်ကလည်း
ပကြီး COVID-19 ဖိညာပေးနေပတ်သက်ပြီးမှပကြီးရေးစပေးဟိုလူငယ်၃ယောက်ကိုဒီနေ့ကတော့ကျွန်တော်တို့တော့တော်တော်လေးပျော်သွားတယ်ပေါ့နော်ဖြစ်လို့ဆိုရင်ဒါဒီဥတီကိုအဲ့ဒီလိုပဲကနေအော်တရတဲ့လူပြလိုက်တဲ့အနေအထားရှိတယ်ဒါပေမဲ့ဒါကျွန်တော်ကတခြားဥပဒေဥပမာအနိုင်ရှိတေးတယ်ပေါ့နော်အခုအတန်ကရေးထုတ်ပေါ်ထားတဲ့ဒီ report မှာဗလဲဒီလူခွင့်ရဲ့လူသက်သက်ပေါ်ပြောဆိုခွင့်ဟိုအချုပ်ခေါက်ခံရဆိုပြီးနေ၃ခုမှာပေါ့နော်ကျွန်တော်ကချင်းပြည်နယ်ကလည်းပါဝင်ပြီးအပိုင်းကိုတွေ့ရတယ်ဆိုလိုတာကအဓိကတော့ကျွန်တော်တို့ဆီမှာပုံမှန်တရားစွဲခံရတဲ့အနေအထားကညှိစစ်စီဥပဒေနဲ့ဒီမတရားခြင်းဥပဒေနဲ့ပုံမှန်ဆွဲရတွေ့ရတယ်ဟိုအများစုကတော့တချို့ကျွန်တော်တို့ဆိုရင်ရင်းစုစီနဲ့ဆွေးခံရတယ်ဥပဒေရဲ့အာဏာချက်လို့သတ်မိရတယ်ဆိုတော့ကတကယ်တမ်းဆိုရင်တို့ဘက်ကနေခုချက်မလို့ဘူးလို့ပြောတယ်တော်တော်များလေတကယ်တမ်းလက်မြေပြင်အနေထားမှာကြတော့ဟိုခွန်ပြမိန်ပြရတဲ့အတွက်ကြောင့်လောက်ဆောင်ဖို့မရှိပါဘူးဆိုရဲအပိုင်းကိုသတ်မိရတဲ့အပိုင်းရှိတယ်ဒါဥပဒေအာဏာချက်ကိုကျွန်တော်သိရတယ်ဒီမတရားသည့်ဥပဒေမှာဆိုရင်လည်းဒါကျွန်တော်တို့ဆီမှာဆိုရင်အများကြီးရှိတယ်ပေါ့နော်ဟိုအရင်လုံးကလွတ်သွားတဲ့အမှုတွေရှိသလိုဒါပေမဲ့လည်းထောင်ချခံရတဲ့အမှုတွေရှိတယ်အဲဒီထောင်မှာမရောက်ခင်မှာအပြင်မှာနှိမ့်ဆက်ခံရတဲ့အမှုကြီးအများကြီးရှိသေးတယ်ပေါ့နော်ဒီမျိုးမတရားတရားစွဲချင်တဲ့ပြည်နယ်ပတ်သက်ပြီးမှအများဆုံးခံရတာကဒေသခံတွေပဲအများဆုံးခံရပိုင်တွေတွေ့ရတယ်ပေါ့နော်ဆိုတော့ကျမတို့ဒီဥပဒေကဘသူတွေအတွက်ဟိုရေးဆွဲထားရတယ်ပေါ့နော်ဆိုတော့ဘသူတွေကိုဒီကာကွယ်ပေးဖို့အတွက်လည်းဒါကျမတို့စီမှာတော့မိခွန်းတော့ရှိလာပါပေါ့နော်ဆိုတော့ဒီသူအစိုးရကတကယ်တမ်းဒီသူတွေကိုကာကွယ်ပေးမယ့်ဥပဒေပြဋ္ဌာန်းရမယ့်အစလူအုပ်စုတအုပ်စုဒီအဖွဲ့တစ်ဖွဲ့အတွက်ဒီကာကွယ်ပေးတဲ့ဥပဒေဒီမျိုးဖြစ်နေတယ်ဒါကတီတူချက်ဥပဒေလို့ပြောကျွန်တော်တို့ပြောလို့မရဘူးပေါ့နော်တီတူတွေရဲ့ဟိုမကောက်ွယ်ပေးတဲ့ဥပဒေကကျွန်တော်တို့လည်းအလုံးရှိဘူးပေါ့ဒီမျိုးအခုအတန်ရဲ့ report အရာပေါ့နော်ဒီစစ်တွေရဲ့ဥပဒေတွေရေးဆွေးစီတွေမတရားတဲ့ဥပဒေတွေဒီရစတဂျီပုံမှားတွေဒါအများကြီးဒီမျိုးဥပဒေတွေအများကြီးနဲ့နိုင်ငံသားတွေကိုတရားစွဲထားတယ်တချို့ဟိုအများကြီးတွေ့ရတယ်ပေါ့နော်ဒါတွေကကျွန်တော်တို့ဒီမိုကရေစီအစိုးရဒီမိုကရေစီကိုအလေးထားတဲ့အစိုးရရဲ့လက်ချက်မှာပေါ့နော်ဒီဥပဒေတွေကိုလက်ဝဲထားရှိသေးတာကကျမတို့ဒီမိုကရေစီကိုတကယ်လိုလားတဲ့အစိုးရလားဒါမှမဟုတ်ရင်အာဏာရှင်စနစ်ကိုလိုလားတဲ့အစိုးရလားဒီကအစိုးရတွေကအခုကျမတို့ကိုအုပ်ချုပ်နေတဲ့အစိုးရတွေကဒါကိုလေးလေးနက်နက်စဉ်းစားဖို့လိုအပ်နေတယ်ပေါ့နော်ပြီးတော့ဗီဒူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဗီဒူတွေကိုချိန်ချောက်တဲ့ရန်သူကနေကြေတင်ပေးဖို့အစိုးရဆိုတာကျမတို့အော်ထပ်ပေါ်လာတာဖြစ်တယ်ဖန်တီလောက်ဆောင်နေရတာဖြစ်တယ်ပေါ့နော်ဆိုတော့ PD2 အားကိုရတဲ့အစိုးရကျမတို့ကဖြစ်ကန့်စေခြင်းလဲဆိုတော့ကျမတို့အယက်တာဒါကဒေတာဆိုရတဲ့ချက်မှာလဲလူလက်ဆက်သက်ဖို့ပြဆိုခွင့်နဲ့ပတ်သက်ပြီးကျမတို့ကအယက်မျိုးလင်းခဲ့တယ်ဒါပေမဲ့အနိဋ္ဌာသခုတိပေါ့နော်ဒီလူလက်ဆက်ပြဆိုခွင့်နဲ့ပတ်သက်ပြီးမှကျမတို့အခုကြည့်ရတော့မရသေးဘူးလို့ဒီလိုမျိုးပဲသုံးသပ်မိပါတယ
်ဟုတ်ကဲ့ခုနကမတ်ဆိုင်နုပန်ပြောသွားတဲ့အထက်မှာအာနာပိုင်းဒီဘက်ကဒီဥပဒေတွေကိုဖိနေရေးပုံစံမျိုးအသုံးချတယ်ပေါ့နော်တရားစွဲရပဲလှုပ်လာတယ်အဲ့တော့ကျွန်တော်တစ်ဆက်တည်းတရားရေးခန္ဓာနဲ့မေးချင်တယ်အဲ့တော့ဒီလိုတရားစွဲလာတဲ့အမှုတွေပေါ်မှာတရားရုံးတွေတရားသူကြီးတွေရဲ့ဆောင်ရွက်ချက်တုံ့ပြန်ချက်သူတို့ကကောဥပဒေအရမျက်မှောက်တရရှိရလားဘယ်လိုရှိပါလဲ
ကျော်ဒီလိုမျိုးပြောတဲ့စနေခါမှာတော်လေးတော့အထက်ခဲ့ဖြစ်တယ်ပေါ့နော်ဘာဖြစ်လို့ဆိုရင်တချို့ဥပဒေကြတော့တချို့တရားရုံးမှာကြတော့ဟိုသူတို့တရားရုံးဘက်ကနေဒီအထက်ကပေါ့နော်တစုံတူဘက်ကနေ pressure ပေးရတဲ့အတွက်ကြောင့်ဟိုတရားမြင့်တဲ့တော့မဆုံးဖြတ်တဲ့အမှုရှိရတာဥပမာပြောဆိုကျမတို့ဘောလုံးဆောင်တို့ case တွေကျမတို့ရဲ့ case တွေဆိုရင်ဒီ case တွေဖြစ်တဲ့လူရမျိုး case တွေတော်တော်များလဲဒါကစစ်တပ်ဘက်ကနေဖိအားပေးတဲ့အခါမှာဒီဘက်ကအယက်သားဘက်တရားရုံးတရားစီရင်ဘက်ကနေဟိုမလုံဆန်နေတဲ့အနေအထားတွေတော့တွေ့ရတယ်ဆိုတော့ဒီလိုမျိုးဟိုဥပဒေကိုလည်းပေါင်းချုပ်ပြီးမှလုပ်ရတဲ့အပိုင်းရှိတယ်ဒီဘက်ကတရားလိုဆွေးတဲ့ဘက်ကနေဒါကအပြစ်မရှိဘူးဆိုတော့များလဲတကယ်တမ်းလက်တွေ့အနေအထားမှာတရားဆုံးဖြတ်တဲ့အခါမှာအမိန့်ချတဲ့အခါမှာပေါ့နော်အပြစ်ရှိတယ်ဆိုပြီးတော့ဆုံးဖြတ်ချတဲ့အပိုင်းတွေတွေ့ရတာဆိုတော့အနေအထားတစ်ခုကြီးကဥပဒေပေါ်မှာလက်တလုံးချလို့နေလို့ကျမတို့လည်းဒီလိုပဲမြင်ပါတယ်ဟုတ
်ကဲ့ကိုဆောင်ခါကဘယ်လိုမြင်လဲမြတ်ကိုဆောင်ခါလည်းတရားစွဲခံထားတဲ့လူဖြစ်တဲ့ခါကျတော့တရားရေးခန္ဓာမှာကတရားရေးအရာတိချလွတ်လပ်စွာဆုံးဖြတ်ပြီးတော့ဆောင်းတာမျိုးတွေရှိပါလားအထူးသဖြင့်တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်တဲ့ဒီဥပဒေနဲ့ပတ်သက်လို့ပေါ့
ဟုတ်ပါဘူးကျွန်တော်တို့ကဒီနိုင်ငံရေးရေးချိန်အရပဲနိုင်ငံရေးဝယ်တာပေါ့နိုင်ငံရေးချိန်ဆိုတော့နိုင်ငံရေးဝယ်တာကိုကြည့်ပြီးတော့ပဲတရားသူကြီးရလည်းများသောအားဖြင့်ဆုံးဖြတ်ကြတာကိုကျွန်တော်တို့ကတွေ့ရတယ်ဥပမာဆိုရင် writer တင်တော့အမှုဆိုရင်9နှစ်ချခဲ့တာပဲဒါဆိုရင် ဟိုဟိုတစ်ဖက်မှာဒီဘက်ကနေပြီးတော့အခြားတက်တွေအများကြီးပြနိုင်ခဲ့တော့လေပြီးတော့ဒီခုရဲမှုမွေးရနိုင်တို့အများကြီးထွက်ဆိုခဲ့တော့လေပဲဒီရိုက်တာကိစ္စမှာဆိုတရားသူကြီးချခဲ့တာတွေရှိတယ်အခြားတော့ဒီတောင်းလူမျိုးချက်ကိစ္စမှာဆိုရင်တမျိုးနယ်ဟိုတယုံကြီးမှာဟိုပုံမှန်ဒီပြုလုပ်မှုတစ်ခုတည်းပေါ့နော်မြို့နယ်ချင်းစီအလိုက်လိုက်ဆွဲတာမျိုးဆိုရင်ဒါတို့ကဒါမျိုးတွေကတပေါင်းနဲ့ချတာမျိုးနောက်တစ်ခုကကျတော့တယုံထဲမှာပဲပေါင်းစစ်တာမျိုးနဲ့အဲဒီစနာပြစ်တံကိုရှော့ပေါ့အောင်လှုပ်လှုပ်ရတာမျိုးရှိတော့လေပဲဒီအစိုးရဘက်ကရောဒီစနာတရားကြီးဘက်ကရောအဲ့လိုမျိုးမဆောင်ရွက်ဖဲနဲ့ဆွဲရမြယုံနိုင်မှာအမှုကိုလက်ခံနေပြီးတော့ယုံနိုင်ကလည်းအဲဟိုစနာတာသူညီမြတော့ပေါ့နော်ဒီစနာကြံငင်းစီတိုင်းအားလုံးတနစ်စီချတဲ့ခါမှာအခုတောင်းလူမျိုးကျအဖွဲ့က6နှစ်ကျော်လောက်ဒီထောင်ထဲမှာအာဟိုနေရာတော့မဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အာနာပိုင်နေကနေဆွဲဆိုလာတဲ့မြအမှုတွေကိုဒီအာနာပိုင်နေအလိုကြပဲဒီစီရင်ဆုံးဖြတ်နေသေးတယ်လို့ပဲကျွန်တော်တုံ့တက်ချင်ပါတယ်ဗျာ
ဟုတ်ကဲ့အခုလို့ဆွေးအမှုဆွဲဆိုတဲ့ကိစ္စမှာတပ်ပိုင်းနဲ့အစိုးရပိုင်းနဲ့ဆွဲဆိုမှုမှာဘယ်လိုများထူးခြားချက်မျိုးတွေတွေ့ရလဲခင်ဗျာဘယ်ဘက်ကပုံပြီးတော့ဆွဲဆိုချက်ပုံများပါလဲ
အမှုအရာကြည့်မယ်ဆိုရင်တော့သူကအစိုးရပိုင်းကများတယ်ဆိုတာမျိုးကျွန်တော်တို့ report မှာလည်းထုတ်ပြန်ထားပါတယ်တို့တော်လည်းပဲဒီအစိုးရလို့ကျွန်တော်တို့ကပြောတဲ့အခါမှာဒီရဲတပ်ဖွဲ့ကိုလည်းကျွန်တော်အစိုးရလက်ရှိဒီအာနာရအစိုးရပေါ့နော်ဒီ NNI အစိုးရအောက်ကိုပဲကျွန်တော်ထည့်ပြင်းတွက်ချက်ရတာဖြစ်တယ်နောက်တစ်ခုကကျတော့ဟိုအစိုးရဆိုတာကျတော့ငင်းစုစီနဲ့ပတ်သက်လို့အမှုဖြစ်လာတယ်ဆိုရင်ဥပဒေအရပေါ့နော်ရဲတပ်ဖွဲ့ရပဲတပ်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့မှုကနေပြီးတော့ပဲတရားလိုပြုလုပ်ပြီးဟိုဆွဲဆိုရတယ်အဲဒါလုံထုံးလုံကြီးရှိအောင်အဲ့ခါကျတော့ဒီငင်းစုစီအမှုတွေကလည်းဒီအစိုးရကဟိုဆွဲခြင်းမဆွဲခြင်းအပါထားပေါ့နော်အဲ့ဒါလေးအကုန်လုံးကလည်းဒီအစိုးရကဆွဲဆိုတော့အမှုအနေနဲ့ကျွန်တော်တို့ကတွက်ချက်ရတယ်ပေါ့ဟိုဒါပေမဲ့တော့ဖိနေတဲ့ပုံတံအားဖြင့်တော့ကြည့်မယ်ဆိုရင်ဒါအစနာတော့အမှုအရေးတော်အဖြစ်ကြည့်ရပါဘူးဖိနေတဲ့ပုံတံအားဖြင့်ကြည့်မယ်ဆိုရင်တက်မလို့ဘက်ကဖိနေမှုပုံများတယ်လို့တော့ကျွန်တော်တို့ကဒီအကြမ်းမြင့်တုံးတက်လို့ရတယ်ဘာလို့လဲဆိုတော့ဒီထင်ရှားဆုံးဥပမာကအဲဒေါင်းလူမျိုးဆက်ပါတယ်ကျွန်တော်ကတော့ဒီလက်ရှိချိန်မှာသူတို့ကိစ္စကိုဘာလို့ဆောင်ပေးပြောလဲဆိုတော့လက်လုံးမှာသူတို့ဟာထောင်တွင်းအကျဉ်းချနေကြတာဖြစ်တယ်အဲထောင်လေးကျွန်တော်ပြောလို့ပဲ6နှစ်ကျော်9နှစ်လောက်ချထားတာဖြစ်တဲ့အခါကျတော့ဒီကိစ္စအလုံးဝမတရားဘူးလို့ကျွန်တော်တို့ကမြင်နေပေါ့နော်ပြီးတော့ဆိုတော့ပြည်လုံးမှုတစ်ခုအတွက်အဲမြို့နယ်ပေါင်းစုံကနေတရားဆွဲတာတွေဒါမျိုးတွေလည်းရှိတယ်အဲ့တော့နောက်တစ်ခုက905ကာကြီးကိုရဲတပ်ဖွဲ့ကဒီနောက်ပိုင်းမှာပို့တုံးလာတယ်အထူးပြင်ဒီအဲဘူကြီးဟောင်းနေမျိုးစင်ကိုဆွဲထားတာရှိတယ်နောက်တစ်ခုကရှေ့နေဦးကြီးမြင့်ရှိမယ်ပြီးရင်ဟိုကြပြဆရာဦးစောဝေအဲဒါမျိုးတွေအများကြီးကျွန်တော်တို့တက်ကနေပြီးတော့905ကာကြီးနဲ့လိုက်ပတ်ဆွဲတာရှိတယ်ကချင်းပြည်နယ်မှာဆိုရင်လည်းဒီဟိုဆန္ဒပြပွဲတစ်ခုမှာဟိုစစ်တပ်နဲ့ပတ်သက်တဲ့အကြောင်းပြောကြားတဲ့ဝေဖန်မှုပြောကြားခဲ့တဲ့လူတွေကိုလည်းဒီပုံမှန်900နဲ့ထောင်ထဲချခဲ့တာရှိတယ်။ဒါပုံမှန်900နဲ့ထောင်ထဲချတယ်ဆိုတာကဒါထူးထူးခြားခြားဖြစ်စဉ်တွေပဲ။ပုံမှန်900ဟာများသောအားဖြင့်ကျွန်တော်ငွေတန်နဲ့ပြီးဆုံးတာမျိုးဟိုပဲအတွေ့များရတယ်။ဒါပေမဲ့အဲ့ဒီကတက်ကဆွေးတဲ့အတွက်ဒီဟိုဒီဟိုတရားရုံးကနေပြီးတော့ထောင်ထဲ6လလောက်ထိချခဲ့တာကိုကျွန်တော်တို့ကတွေ့ခဲ့ရတယ်ပေါ့။ဆိုတော့အဲ့တော့ဒီဖိနှိပ်မှုပုံတံရကြည့်မယ်ဆိုတော့ဟုတ်တယ်မတော်ကတော့အရင်တော့အချိုတိုင်းပဲဒီအာနာရှင်ကြံစည်လူတို့ရဲ့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုဖိနှိပ်ကန့်တ်ဖို့စ조사ကြိတ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့ဒီနေရာမှာခုနကတရားရုံးနဲ့ပတ်သက်ပြီးတော့တစုံတရာတရားရုံးတရားသူကြီးတွေကစိုးရင်ချက်တွေလည်းရှိပါပဲ။တရားရုံးနဲ့ပတ်သက်လို့တစုံတရာဖိအားတံတန်မျိုးရှိနေတာကအစိုးရဘက်ကပိုရှိလားတပ်ဘက်ကပိုရှိလား
ကျွန်တော်တရားခွင်တွေလေ့လာခဲ့တာတွေတော့အများကြီးရှိတယ်။တရားခွင်တွေလေ့လာခဲ့တာပြီးတော့ဟိုဘောနော trial monitoring တွေကျွန်တော်တို့လုပ်ခဲ့တာတွေရှိတယ်။ဆိုတော့အဲ့လိုလုပ်ခဲ့တဲ့နေရာမှာကျွန်တော်တို့ကြည့်တဲ့အခါမှာ nomadic ကဒီဟိုတရားစီရင်ရေးဟာကျွန်တော်တိတာတော့ပေါ်တင်ကျွန်တော်ပြောတဲ့ဒီအပေါ်ကနေပြီးတော့ဆာရွက်ချပေးပြီးတော့ဒီလိုဆုံးဖြတ်လိုက်ဆိုတာမျိုးတွေတော့ဟိုကျွန်တော်တို့ကရည်ရည်ပြတ်မတွေ့ရဘူးဘောနော်တိတိကျကျအတက်တည်တက်တာတာကနေမတွေ့ရအောင်သူတို့လည်းပဲသူတို့ဟာဖိအားရှိတယ်တက်ကဆွဲလာပြီးဆိုးရဆွဲလာပြီးဆိုရင်အဲ့လိုအမှုတွေမှာတိတိကျကျဂိုင်းတွေတာနောက်ကကြတော့ဟိုပြီးတော့အစိုးရရဲ့အရေးချိန်ကိုလိုက်ပြီးတော့ဆုံးဖြတ်ချက်ချတာဒါမျိုးတွေတွေ့ရတယ်လို့ကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်မဆိုင်နုပံမေးချင်ပါတယ်ခင်ဗျအခုလို့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့ဥပဒေပုံမှန်တွေနဲ့ကချင် activist တွေတော်များလဲအရေးယူခါတာတွေ့ရပါတယ်ခင်ဗျညီနေလှူရှားတဲ့လူတွေကလွတ်လပ်စွာထုတ်ဖော်ပြောတဲ့လူတွေကအဲ့တော့ဒီလိုအခြေအနေတွေဖြစ်တဲ့အတွက်ကြောင့်လို့တက်ကြွလှူရှားသူတွေအတွက်တစုံတရာတန့်သွားစေသလားဆိုတော့ကလွတ်လပ်စွာပြောဆိုခွင့်ထုတ်ဖို့ပြောဆိုခွင့်နဲ့ပတ်သက်လို့တစုံတရာစိုးရွံသွားတာမျိုးတွေရောရှိပါလ
ားအတိအကတော့ဒီဘက်မှာစိုးရွံသွားတာဆိုတဲ့ဒီဥပဒေမှာကျွန်တော်တို့ရဲ့အကာအကွယ်ပေးမှုမရှိတဲ့အပိုင်းမှာတွေ့ရတဲ့အခါမှာဒီ activist လုပ်တဲ့သူတွေအတွက်ကတော့ဒါတော်တော်လေး ဟိုအဆင်မပြေတဲ့အပိုင်းတွေရှိတယ်ဆိုလိုတာကကျမတို့ဆီမှာဒီ activist ဆိုတာတိုင်းရင်းသားအနေနဲ့ဖြစ်တဲ့အတွက်ကြောင့် activist ကလည်းအများကြီးမရှိဘူးပေါ့နော်ဒီငင်းချမ်းရေး activist တွေရှိမယ်နိုင်ငံရေး activist တွေရှိမယ်နိုင်ငံရေးအရာလိုအပ်ချက်အတွက်သူတို့လှုပ်ဆောင်တဲ့အပိုင်းတွေရှိတယ်အများကြီးတော့မရှိဘူးဒီလိုမျိုးထွက်ပေါ်လာတဲ့အပိုင်းကိုဥပဒေကနေကာကွယ်မှုပေးမယ့်အစားဖြစ်နေမှုနဲ့ဒီလိုမျိုးရည်ရွယ်ချက်ရှိရှိတုံ့ပြန်တဲ့အပိုင်းတွေတွဲသွင်းရတဲ့အခါမှာကျမတို့ဘက်ကလည်းတော့ဒါအရာစိတ်မကောင်းဖြစ်မိတယ်ပေါ့နော်ဒီပုံမှာလည်းအစိုးရဘက်ကနေတက်ဆိုင်ရဖို့ဘက်ကနေပေါ့ဒီနက်စလာပြီးဖို့လိုအားလေးကကျွန်မနေနေပါ
မဆန်လူပန်လူအဲ့ဘက်ကလှုပ်ရှားမှုတွေလုပ်တဲ့အခါတက်ဘက်ကဘာများလှုပ်လာမလဲအစိုးရဘက်ကဘာများလှုပ်လာမလဲဒီလိုစိုးရိမ်မှုတွေရှိပါလားရှိလို့ရှိရင်ဘက်ဘက်ကပို့ပြီးတော့ဖီအားတွေပို့ကြုံရလဲတက်ဘက်ကဖီအားပို့ကြုံရလားအစိုးရဘက်ကဖီအားပို့ကြုံရလား
အာပုံပွင့်လင်းပြောရမယ်ဆိုတော့တက်ဘက်ကဖီအားတော့ကျွန်တော်တို့ဟိုပို့ကြုံရတယ်ပေါ့နော်ဒါပေမဲ့ तू ကတရားဝင်နေနဲ့တွားတာမဟုတ်ဘူးကျွန်တော်တို့ဟိုအရင်တုန်းကကျွန်မကိုတိုင်လည်းဒါရင်းစင်းစုစီပုံမှန်စကွက်နဲ့ပတ်သက်မှပြောဆွေးခံရတယ်အဲဒါပေမဲ့ behind the scenes မှာပေါ့နော်ဒီအမှုရဲ့နောက်မှာကဘသူတွေကဒီအမှုကို control လုပ်နေတယ်ကျွန်တော်တို့ကပုံပွင့်လည်းမတိရဘူးဟိုဆိုလိုတာကဒီဥပဒေဒီကိစ္စနဲ့ပတ်သက်မှဒီကိရန်ဆိုရင်ဟိုအကုန်လုံးညှိနှိုင်းပြီးတဲ့ကိစ္စတွေဖြစ်တယ်တော်တော်များလည်းတစုံတူဦးရဲ့ဖိအားပေးမှုအရာတရားစွဲရမယ့်အနေအထားဖြစ်လာတယ်ပေါ့နော်သူတို့ဘက်ကနေအခုကျွန်တော်တို့ကိုတရားလိုပြုလုပ်တဲ့ဘက်ကနေတရားစွဲရတဲ့အနေအထားချီဖြစ်လာတဲ့အခါမှာအဲကျမတို့ဘက်ကနေရောအဓိကစစ်တပ်ကိုပုံမှဟိုဆိုရင်ချက်ဖြစ်တယ်ပေါ့နော်။ဘာဖြစ်လို့ဆိုရင်စစ်တပ်ကဟိုပို့ပြီးမှဒီတိုင်းတန်းနေမိတဲ့ကြောင့်မှာဆိုရင်စစ်တပ်ရဲ့လုံခြုံမှုကပို့ပြီးမှ strong ဖြစ်တယ်ပေါ့နော်။ဒီအစိုးရရဲ့လုံခြုံမှုကနည်းနည်းလေးကျမတို့အတွက်တိတ်တော့ဆိုလို့ဆိုရင်ရတယ်ဒါပေမဲ့ကျမတို့ဘက်မှာအလောက်ကြီးဆိုရင်တော့အရန်တော့မမြင်ဘူးပေါ့နော်။ဒါပေမဲ့ကျမတို့တို့ကတော့အနေနဲ့ဒါ pressure တော့ဖြစ်တယ်။တခုခုလုပ်လိုက်ပြီဆိုရင်စစ်တပ်ဘက်ကနေတရားစွဲမလား။အစိုးရဘက်ကနေတရားစွဲမလား။ကျမတို့ဘက်ကလည်းအနေနဲ့ဆိုရင်ပြရတယ်ပေါ့နော်။ဒီအနေထားတော့ဒီလိုမျိုးရှိပါတယ်ဟုတ်။
ကျွန်တော်နောက်တစ်ခုကဒေတာအုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံမှုပေါ့အထူးဖြစ်ကချင်ပြည်နယ်ဆွေးရလို့ဟာမျိုးပေါ့အဲ့တော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လှုပ်ရှားတဲ့အခါမှာဒီအာဏာပိုင်တွေရဲ့ခွင့်ပြုမှုအနေထားအာဏာပိုင်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကပူးပေါင်းဆောင်မှုအနေထားဒါနဲ့ပတ်သက်လို့မတ်ဆိုင်းလူပံဘယ်လိုများသုံးသပ်မိပါလဲဒေတာအာဏာပိုင်တွေဆိုလိုတာပါ
anniversary တစ်ခုခုပေါ့နော်ဒီပွဲရတစ်ခုခုလုပ်တဲ့အခါမှာဆိုရင်ကျွန်တော်တို့ဘက်ကနေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လိုလားတယ်ပေါ့နော်ဆိုတော့ဒီတော့အာနာဘိဘက်ကနေကျွန်တော်တို့ပွဲမင်းတို့ဘာလို့တောင်းတဲ့အခါမှာ sensitive ဖြစ်တဲ့ case မဟုတ်ဘူးဆိုရင်ပေးရအနေထားရှိတယ်ဒါပေမဲ့လည်းအခုလိုမျိုးကြကြောပြစစ်ပွဲရှိနေဖြစ်ကိုနေဖြစ်ပေါ့နော်ပြီးတော့တခုခုဒီ internet နဲ့ပတ်သက်တဲ့စကားလုံးတွေနေပြီဆိုရင်သူတို့ဘက်ကနေအာနာဘိဘက်ကနေပူးပေါင်းမှုကတော့ကျွန်တော်တို့မတွေ့ရဘူးပေါ့
ဒီမော့ဆိုးလို့ကျွန်တော်ပြောတဲ့ဒီ light core တို့အဲ့ဒီဘက်ဒီမှာဟိုကျွန်တော်ပြောတဲ့အစီဝေးတမန်ပြီဟိုဘောနော် internet အစီဝေးလောက်တာဟိုကျွန်တော်တို့မှာလည်းအဲတန့်တက်တာနောက်တစ်ခုကတတိပေးတာမလောက်ဖို့တားမြစ်တာအဲ့ဒါကြီးအများကြီးကြုံတယ်ကျွန်တော်တို့ကဒီလူခွင့်ရေးလွတ်လပ်သရုပ်ကိုပြောဆိုခွင့်ချိုးဖောက်တယ်လို့ပြောတဲ့အခါမှာတရားစွဲဆိုတာဒီဥပဒေတွေမပြင်တာနောက်တစ်ခုကကျတော့ဒီ internet ပိတ်တာတွေမဟုတ်ဘူးဘောနော်ဒီလူမျိုးဒီတက်ဆိုင်ရာဒီပြည်နယ်အစိုးရဒီတိုင်းဒေသကြီးအစိုးရတွေကနေပြီးတော့ဒီသနညွှန်ကြားချက်တွေထုတ်ပြန်ပြီးတော့တကယ်လို့အစည်းအဝေးလုပ်တယ်ဟိဘောနော်နိုင်ငံနဲ့ပတ်သက်အစည်းအဝေးလုပ်တယ်ဆိုရင်ဘောနော်သူတို့ရှိရာခွင့်ပြုချက်ပါမှဟိုတယ်ကိုငှားပါဆိုတာမျိုးဟိုတယ်တွေကိုညွှန်ကြားချက်ထုတ်ထားတာမျိုးပေါ့အမှန်ကျွန်တော်တို့ဟိုဒီ CS ရက်ဖက်အခွင့်အရေးကြီးတွေရက်ဖက်အခွင့်အရေးကြီးအချင်းချင်းရှင်းလင်းတိုင်ပင်ရမယ်ကိစ္စရက်တွေအတွက်ပေါ့နော်ဒီမှာဟိုဒီမှာအခန်းမှတစ်ခုခုတွားရအောင်ငှားတယ်ဆိုရင်ဒါတိုင်းဒေသကြီးအစိုးရရှိရာခွင့်ပြုချက်ပါလားဆိုတာမျိုးအရင်စတာပေါ့အဲ့ဒါကတနည်းအားဖြင့်ကျွန်တော်ပြောရတဲ့ဒီအရက်ဖက်အဖွဲ့အစည်းတွေကိုထိန်းချုပ်ချင်တာလူလက်စရမှုတွေဆိုတော့တန်တက်ချင်တာလို့ကျွန်တော်မြင်တယ်။အဲ့ဒီအပြင်မှာဒီဟိုအရေးကြီးတဲ့ကိစ္စတစ်ခုကကျွန်တော်တို့ဒီရန်ကုန်မြို့ကဒီ downtown area 17မြို့နယ်ပေါ့နော်17မြို့နယ်ကိုရန်ကုန်တိုင်းဒေသကြီးဆိုရနေပြီးတော့ဟိုဆန္ဒပြခွင့်ပိတ်ထားတာရှိရပေါ့ဒီကန့်တက်တဲ့အမိညွှန်ကြားချက်က2018ခုနှစ်ကနေစကန့်တက်တာဗျာဒီမြို့တွင်း area အဲ့ဒီကတော့သူကဒီသူတို့အကြောင်းပြချက်ပေးတာပါလဲဆိုတော့ဒီပုတ်ရဟန်းမင်းကြီးဒီမြန်မာပြည်ကိုလာလေခဲ့တာရှိတယ်။ပုတ်ရဟန်းမင်းကြီးလာလေသူ့ရဲ့ဒီလုံခြုံရေးအတွက်ပေါ့နော်ဒီဆန္ဒကားလန်ပိတ်ဆိုတာတွေပါလိမ့်မဖြစ်အောင်ပြီးတော့ဒီထင်ရှားချက်ကိုထုတ်ပြန်ခဲ့တာဗျ။ဒါပေမဲ့ယနေ့အချိန်ထိတိုင်းအဲ့ဒီထင်ရှားချက်ကပြန်ပြီးတော့မယုတ်သိမ်းနေဘူးပေါ့နော်မယုတ်သိမ်းနေတဲ့ခါမှာဥမာသူပြင်ကျွန်တော်တို့ဒီတာမွေဆန္ဒပြပွဲပေါ့ဗဟန်းဆွဲတဲ့အမှုမှာဆိုရင်ဒါ2018ကဖြစ်တယ်။အဲ့2018တုန်းကလည်းသူတို့ကအဲ့အမိညွှန်ကြားချက်ကြီးထုတ်ပြပြီးတော့ပုံမှန်30တာတလင်းကျိတ်ဆိုတဲ့ဒီပုံမှန်30တာတလင်းကျိတ်အရာကအဲ့ညွှန်ကြားချက်နဲ့ဟိုမကိုက်ညီဘူးအဲ့အဲ့တော့သူတို့နေရာမှာဆန္ဒပြကိုမပေးဘူးဆိုတာမျိုးငင်းဆန်ခဲ့တာတွေ့တာဗျ။အ
ဲ့မချခင်မှာရွက်ောက်ပွဲစီဝင်းလှူရှားမှုတွေကလည်းလာတော့မယ်ဆိုတော့ရွက်ောက်ပွဲရဥပဒေပုံမှန်တွေရထွက်ပြီးတော့စီဝင်းလှူရှားခွင့်တွေတော့ရှိပါပါ။ဒါပေမဲ့တစ်ချက်ကရွက်ောက်ပွဲထုံးစံရပါတီချင်းချင်းဝေဖန်ကြမှာပဲ။နောက်တစ်ခုကနိုင်ငံနဲ့ပတ်သက်လို့မူဝါဒတွေကိုဝေဖန်ကြမှာပဲ။ဒီလိုအခြေအနေမျိုးတွေကြုံရမှာပါခင်ဗျ။အဲ့တော့ကြုံရမယ်ဆိုလို့ရှိရင် ဒီလွတ်လပ်စွာထုတ်ဖော်ပြောဆို권နဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာများရှိပါလားကုဆောင်ခအပြင်အမြင်အရင်ဆုံးသိချင်ပါတယ
်ကျွန်တော်တို့ဒီ2015ခုနှစ်ရွေးကောက်ပွဲကာလမှာဒီပါတီအချင်းချင်းကြားပေါ့နော်အထူးသဖြင့်အဲ့တုန်းကဒီ NND ကအတိုက်ခံပါတီဖြစ်ပြီးတော့ဒီကြံ့ခိုင်ရဒီအာဏာရပါတီပေါ့နော်အဲ့အချင်းကြားမှာအကြီးကျယ်ဒီ online မှာဟိုအပြင်းအထန်ပြောဆိုကြတဲ့ဟာတွေရှိတယ်အဲ့တုန်းကဒီအာဏာရပါတီကဒီကြံ့ခိုင်ဖြစ်တဲ့အခါမှာဒီ NND ကိုထောက်ခံဝန်ရံတဲ့ဒီဒီသူတွေဒီ NND ပါတီဝင်တွေဟာတရားစွပ်စွဲခံခဲ့ရတာကိုတွေ့ရပါဘူး။အဲဒီကကျွန်တော်တို့အမှုတွေအများကြီးကိုရင်ဆိုင်ခဲ့ရတယ်။အထူးသဖြင့်ဒီအောက်တိုဘာနိုဝင်ဘာပေါ့နော်။အဲဒီရွက်ကောက်ပွဲကာလတဝိုက်လေးမှရင်ကိုအကြီးကျယ်ဖန်စီပွဲကြီးဟိုကျွန်တော်တို့တွေ့ခဲ့ရတယ်ပေါ့နော်။အခုကျတော့ဒီ NND ဆိုးရလက်ထက်ရောက်လာတယ်။ရောက်လာတဲ့အခါမှာအဲ့ဒီလိုပဲဒီ NND ဆိုးရပေါ်မှာပြစ်တင်ဝေဖန်တဲ့ဟာတွေဆိုတော့အောက်လုံးထိုးတာကြီးလည်းပါလာနိုင်တာပေါ့နော်ဆိုတော့ဒါမျိုးတွေလည်းဒီဒီဟို online ပေါ်မှာဟိုစတော့တွေ့နေရတယ်ပေါ့နော်ဆိုတော့သူတို့ကျွန်တော်တို့ကတော့ဒီဟိုဒါမျိုးကိုဖြစ်နိုင်ကြတော့ရှိတယ်ဆိုရဘကပဲဖြစ်ဖြစ်နောက်တစ်ခါကျတော့ဒီဒီ NND ပါတီကိုထောက်ခံဝင်ရတဲ့ဒီအဲထောက်ခံတဲ့လူတွေကနေပြီးတော့တစ်ဆင့်ဒါမျိုးကိုမကျင့်တဲ့လူဒီတရားဆွဲဆိုတာမျိုးဂျားကနေဝင်ဆွဲတာဆိုတော့နိုင်လွတ်လုံလို့ဟာမျိုးအသုံးပြုတာမျိုးတွေဒီရှိလာနိုင်တယ်ပေါ့အဲ့တော့ဟိုအရင်တော့အစိုးရလူဟိုဒီဆိုတော့အာနာရှင်ပြန်တဲ့ပုံစံမျိုးမဖြစ်သွားရအောင်လူလက်စတော့ကိုပြောစုခွင့်အကာအကွယ်ပေးတဲ့အနေနဲ့ဒီရွက်ောက်ပွဲကာလမှာဒီအချင်းချင်းအပြန်အလှန်ဝေဖန်ပြောစုမှုတွေကိုဟိုစနစ်တကျကင်တွယ်တာမျိုးဆောင်ရွက်ဖို့လိုအပ်မယ်လို့ထင်တယ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ပြောတဲ့ဒီအစိုးရကိုယ်တိုင်မလုပ်ရင်တောင်မှပဲဒီအဲကျွန်တော်ထောက်ခံသူအချင်းချင်းကြားမှာပြိပခါတွေဖြစ်နိုင်ကြတယ်ရှိတယ်တရားစစ်ဆေးနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ဗျ
တချို့အာနာဘိုင်ဒီဘက်ကတုံ့ပြန်တယ်တချို့အာနာဘိုင်နဲ့ဆက်ဆက်တဲ့လူတွေပုံကူတွေကတုံ့ပြန်ကြရဆိုရင်ငါးငါးခါလူဟာမျိုးတွေလူပုံကူတူးချင်းကိုပြောဆိုတာတွေနဲ့ပတ်သက်လို့ဆွဲဆူတာတွေကထားတဲ့နေဘာဖြစ်လို့ဆိုတော့တစ်ဖက်မှာအမျိုးသားရေးအဆွန်ရောက်တဲ့ပုံကူတွေကနေပြီးတော့တိုက်ခိုက်ပြောဆိုတာတွေမမှန်မကန်လုပ်တာတွေရှိတယ်အမှန်မကန်ပြောဆိုတာတွေကြောင့်ဒီလိုပုံများမျိုးတွေရှိတဲ့လို့မြင်တာတွေလည်းရှိပါတယ်ဒီပေါ်ပေါင်းကူဆောင်ကဘယ်လိုယူဆပါလဲ
ကျွန်တော်တို့ကဒီနိုင်ငံတစ်ခုမှာအစိုးရအဖြစ်အကြီးအကဲအဖြစ်တာဝန်ယူတဲ့အခါမှာဒီလိုအတိုက်ခိုက်ဝေဖန်တွေကအများကြီးရှိမှာပဲဆွေဆွဲတာတွေမဟုတ်မမှန်ပြောဆိုတာတွေဒါမျိုးတွေကဟိုနေရာပေါင်းစုံနယ်ပယ်ပေါင်းစုံကနေကိုယ့်အပေါ်မှာအကျိုးတရားမှုတွေရှိမှာဖြစ်ပါဆိုတော့အဲ့လိုရှိတိုင်းကိုကျွန်တော်တို့ကတရားလိုက်ဆွဲနေရဆိုရင်ကျွန်တော်တို့ကိုယ့်ရဲ့ဒီမူလနိုင်ငံတာဝန်ချမ်းဆောင်မှုတောင်အချိန်ရမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးအခြေအနေကတော့နောက်တစ်ခါကျတော့အဲ့လိုတရားဆွဲခြင်းအပြင်အခြားခုအမှန်မှန်ကန်ကန်တဲ့ဝေဖန်ထောက်ပြမဲ့သူတွေရှိမှလည်းအကြောက်တရားခင်အောင်သွားလို့ရှိရပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်ကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အမြင်ရဆိုရင်အမားကိုပြောတဲ့ဟာကအမားပါတယ်နောက်ဟိုဆွဆွဲပြောဆိုရဲဆိုရင်တော့မှပဲအဲ့ဒါကိုတရားဆွဲတာမျိုးမလုပ်ခွင့်နဲ့တကယ်လို့ဟိုဟိုသနာပြောတယ်မဖြစ်မနေကိုကနေပြီးတော့ဒီကိစ္စကိုရှင်းမှရမယ်ဟေးဆိုရင်တော့မှပဲကျွန်တော်တို့တက်ဆိုင်ရာမီဒီယာရေးဒါမှမဟုတ်ကိုယ့်ရဲ့ကိုယ်ပိုင်စာမျက်နှာ Facebook ကနေတော့လကောင်းဒါမှမဟုတ်ဒီအစိုးရဆိုရအတွက်အစိုးရဆိုလေကျွန်တော်ပြန်ကြားဝန်ကြီးဌာနရှိရယ်ကိုပိုင်းဒင်းထုတ်ပြန်လို့ရတဲ့ဌာနတွေအများကြီးရှိရယ်ဒါမျိုးကနေတချင်းထုတ်ပြန်ပြီးတော့ဟိုဖြည့်ရှင်းတာမျိုးလုပ်လိုက်ရင်အဆင်ပြေပါရယ်ဗျလူတရားပတ်ဆွေးနေတာကဒီဒီမိုကရေစီစံနှုန်းနဲ့လည်းမညီဘူးကျွန်တော်ပြောရဲဒီလူခွင့်ရေးကိုချိုးဖောက်တဲ့ပုံစံပြန်ဖြစ်သွားတာပေါ့နော်အဲ့တော့အကောင်းဆုံးအကြံကတော့ဒီကိုယ်ဝေဖန်ပြောဆိုတာကျွန်တော်ပြောရဲဒီတိုက်ခိုက်တာအလုံးပါအမားတွေပါရင်တော့မှပဲတရားစစ်ဆိုရဲအနည်းကိုမသုံးမဲနဲ့ဒီဒီမိုကရေစီရှင်တန်ရေးဆန္ဒပြရဲလူလက်စထုတ်ဖို့ပြောဆိုခွင့်အခြေခိုင်မာရေးအတွက်ဟိုဖြစ်ရအမှန်ကိုပဲကိုကပြင်ရှင်းလို့ရှင်းလိုက်ပြီးတော့တချို့ဟာတွေကိုလည်းလက်ဟိုကလစ်လီရှုလိုက်တာကအကောင်းဆုံးအဖြေမှန်လို့ကျွန်တော်ယူ
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်ဘက်ကိုပြန်မေးချင်ပါတယ်အဓိကဒီရွက်ကောက်ပွဲနဲ့ပတ်သက်ပါတယ်အခုဒီအနေထားမှာလူလက်စွာပြောဆိုခွင့်ပေါ်လောက်ထိတည်ရောက်မှုတွေရှိလာနိုင်လေဥပဒေပုံမှန်တွေရစုရစရာရှိပါလားမတ်ဆိုင်နုပန်အမြင်သိချင်ပါတယ
်ကျွန်မအနေနဲ့တော့ဒီနိုင်ငံရေးအကြကြီးဟာကို toast တခုအနေနဲ့ပေါ့နော်အဲတော့မလေးမေးလို့ချမ်းနေအခုကနေတော့မြင်မိနေပြီအခုအချို့ဗီဒီယိုတွေဘက်ကနေဒါဟိုထောက်ခံတွေဘက်ကနေပေါ့နော် NLD ထောက်ခံသူ USDT ထောက်ခံသူချပါတိုင်းတပ်ပါတီအကုန်လုံးပေါ့ဒီပါတီထောက်ခံသူဘက်ကနေဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုအခြေအတင်ပေါ့နော်စကားပြောကြတယ် online ပေါ်မှာစကားပြောကြတယ် comment ပေးကြတဲ့အပိုင်းတွေအခုကနေတွေ့နေရတယ်ဆိုတော့ဒါကဒီရေကောက်ခွေးမှာတော်တော်လေးစိုးရိမ်စရာဖြစ်ကောင်းဖြစ်လိမ့်မယ်ချမ်းနေနေတယ်ဆိုတော့နောက်တဲ့သူချက်ချက်တခုကဒီပြည်နယ်မှာဆိုရင်အခုကပါတီပေါင်းစည်းထားတဲ့ပါတီရှိနေပြီဆိုတော့ဒီပါတီပေါင်းစည်းထားတဲ့ပါတီမှာချို့ကတော့မပူပေါင်းတဲ့ပါတီရှိတယ်ဆိုတော့ချို့ကတော့ဒီအပေါ်မှာသဘောမကျတဲ့ပါတီရှိတယ်ပေါ့နော်ဆိုတော့ဒီပါတီရဲ့ဒီပါတီဘဏိပစာသူဒီမှာတခုခုဟိုတုံ့ပြန်မှုတွေသူတို့ဘက်ကလှုပ်လာနေအပိုင်းတွေကျွန်မမြင်နေရတယ်ပေါ့ဆိုတော့ပါတီယုံကြည်ချက်အပေါ်မှာပါတီရဲ့ယက်တီချက်အပေါ်မှာတဦးနဲ့တဦးဟိုသဘောထားကွဲလဲတာတွေဒါရှိကောင်းရှိလာနိုင်တယ်ဆိုတော့ဒီအပေါ်မှာကကျမတို့အစိုးရဘက်ကနေကဒီရေကောက်ပွဲဖြစ်စဉ်အတွင်းမှာဒီဥပဒေကိုဘယ်လိုမျိုး လောက်ဆောင်ထားမယ်ကန့်သက်ချက်ထားမယ်ဆိုတဲ့အပိုင်းကိုကျွန်တော်ပုံမှန်ဖြစ်ခိုင်းစေချင်တယ်။ဘာဖြစ်လို့ဆိုရင်ဒီလိုမျိုးသားတူဦးနဲ့တူဦးပဏိပခါဖြစ်တပတ်အနည်းတပတ်ဒီပဏိကဖြစ်ဒီမှာတရားဆွဲဆိုကြမယ်ဆိုရင်တော့ကျွန်တော်ရဲ့ဟိုလူလောက်ဆောင်ထားပြောဆိုခွင့်လေဟိုဆုံးရှုံးတယ်လို့ကျွန်တော်ရဲ့ဒီဒီမိုကရေစီအနည်းတရားလည်းကျွန်တော်တို့ဆုံးရှုံးမှုလို့ကျွန်တော်ညင်းမြင်တယ်ဆိုတော့ဒီဘက်မှာလည်းတိုင်းတိုင်းရဲ့ဘက်ကနေလည်းဒါအရင်ကတည်းကနေဟိုတိုက်နေရတဲ့အကြောင်းကြီးကတို့ရဲ့နိုင်ငံရေးနှီးလန်းအရာပေါ့နော်အမျိုးမျိုးဖြစ်ထားတော့ဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဖြစ်ခိုင်းစေခြင်းနဲ့ဆန္ဒတွေကိုဖောက်ထွက်ခွင့်တော့ပေးရလိမ့်မယ်ဆိုတော့တို့ဘက်ကနေဒီ Facebook ပေါ်မှာဟိုစကားပြောတဲ့အပိုင်းတွေကတော့ဒါလည်းနဲ့ကိုင်ပြီးမတောင်းကျနေရမှာမဟုတ်ဘူးတော်လန်ပုံကနေရမှာမဟုတ်ဘူးဆိုတော့တို့ရဲ့ဖြစ်ခိုင်းစေခြင်းဆန္ဒကိုတော့ပုံပုံလေးတော့ချပြပေးဖို့လို့ချပြခိုင်းဖို့အခွင့်အရေးတော့ပေးရလိမ့်မယ်ပေါ့နော်ဆိုတော့ဒီလိုမျိုးပြောတဲ့အခါမှာဒီဘက်နဲ့တစ်ဖက်ကတော့ respect ရှိရမယ်ပေါ့နော်ဒါပေမဲ့အနေအထားတစ်ခုကြည့်ကြတော့ဒါကတော်တော်လေးတော့ပြောရခက်တဲ့အနေအထားဖြစ်နေတဲ့ကြောင့်ဒီပုံမှာတော့သူရောက်ဘက်ကလည်းပြန်တော့စဉ်းစားရလိမ့်မယ်လို့ကျွန်တော်ကြိုးပမ်းနေပါတယ်ဟုတ
်ဒါကတော့လက်ရှိ NLD အစိုးရလက်အောက်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဆွေးနွေးချက်ဖြစ်ပါတယ်အတန်အဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ငင်းတိုင်းလှူရှားသူဆိုင်းနုပန်တို့ဖြစ်ပါတယ်ကျွန်တော်ကတော့တားညွတ်ဦးပါ